အာဆီယံအထူးတန်မြန်မာနိုင်ငံကိုလာဖို့ရက်ရွှေ့အခက်ကြုံနေရတာကအာဆီယံရဲ့ပျော်ညံ့မှုကြောင့်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဟောင်းကထောက်ပြလိုက်ပါတယ်။2008ခုနှစ်ကနေ2011ခုနှစ်အထိရွေးကောက်ခံထိုင်းအစိုးရရဲ့နိုင်ငံသားရေးဝန်ကြီးဖြစ်ခဲ့သူကက်စစ်ဖီရာကအာဆီယံတစ်ခုလုံးရဲ့ဂုဏ်သိက္ခာနဲ့မြန်မာပြည်သူတွေအတွက်အာဆီယံအနေနဲ့ပို့ပြီးတော့အားကောင်းကောင်းနဲ့ပြောဖို့လိုနေပြီလို့ထောက်ပြပါတယ်။ထိုင်းလွှတ်တော်အမတ်ဟောင်းလည်းဖြစ်သူလက်ရှိလူခွေဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ရဲ့ဘုတ်အဖွဲ့ဝင်ကက်စစ်ဖီရာကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်
။ I think nothing has moved.I think
ဘာမှရှေ့ဆက်မရွေ့သေးဘူးလို့ထင်ပါတယ်။နှစ်ချက်ကြောင့်လို့ထင်ပါတယ်။တစ်ချက်ကတော့အာဆီယံစုပေါင်းခေါင်းဆောင်မှုရဲ့အားနည်းချက်ပါ။သူတို့အနေနဲ့မြန်မာစစ်အုပ်စုပေါ်မှာအားကောင်းကောင်းနဲ့မပြောနိုင်ဘူးဖြစ်နေပါတယ်။ဒုတိယကတော့မြန်မာစစ်တပ်ခေါင်းဆောင်ပိုင်းအနေနဲ့ဒေါ်ဆန်းစုကြည်ကိုမတရားဥပဒေတွေနဲ့ချင်းသိမ်းထားတာပါဝင်ဖက်စီတပ်ဖြတ်ရက်စက်မှုတွေကိုအပြစ်ပေးမခံရဘဲနဲ့ဆက်ကျူးလွန်နေနိုင်ပါတယ်။အဓိကကတော့အာဆီယံပေါ်မှာပို့ပြီးတော့မူတည်ပါတယ်။အာဆီယံခေါင်းဆောင်မှုအနေနဲ့စုပေါင်းပြီးတော့အားကောင်းကောင်းနဲ့ဆုံးဖြတ်ချက်ခိုင်ပါလို့ရှိရင်ဘိုးချုပ်ကြီးမရောက်နိုင်နားထောင်ရမယ့်အချိန်ပါ
။ဟုတ်ကဲ့ခွန်ကက်ဆက်အဲ့ဒီတော့အားကောင်းဖို့ဘာတွေလုပ်ဖို့အာဆီယံကိုပြောချင်ပါလဲ
You know many things could be done for example suspension of order
လုံလန်စရာအများကြီးရှိပါတယ်သိရမို့လားဒီဥပမာမြန်မာကိုအာဆီယံလုပ်ငန်းရှင်တွေအားလုံးကနေပြီးတော့ဖိတ်ထုတ်ထားနိုင်ပါတယ်မြန်မာစစ်တပ်စီးပွားရေးကိုဥစားနေသူတွေနဲ့ပါဝင်ပတ်သက်နေသူတွေကိုတန်ခတ်ပြစ်ဆို့နေတာမျိုးစရီလုပ်နေပါတယ်နောက်ပြီးတော့ကဘာကြီးအနေနဲ့လည်းမြန်မာနိုင်ငံကိုလက်နက်တင်သွင်းမှုတွေရပ်ဆိုင်ပြအောင်လို့အာဆီယံကတောင်းဆိုနေပါတယ်ဒါမျိုးအများကြီးလုပ်ထားခဲ့တင်တာပါဒါနဲ့လည်းအာဆီယံခေါင်းဆောင်ပိုင်းကအခုလိုမျိုးအားကောင်းကောင်းလုပ်ဖို့တွန်းဆုတ်ခဲ့ကြတယ်လေ။အာဆီယံရဲ့အခုဘုံသဘောတူညီချက်၅ချက်ကဘုချုပ်မှုကြီးမင်းအောင်လိုက်အနေနဲ့အလေးနဲ့ထားလှုပ်ဆောင်စီဖို့တွန်းအားမဖြစ်သေးပါဘူး
။ဟုတ်ကဲ့။နောက်ရောအာဆီယံရဲ့ဘလို့အခက်အခဲကိုထောက်ပြခြင်းပါလဲခေါင်းဆောင
် And the principle of non-interference is not valid because
အာဆီယံရဲ့ဝင်ရောက်မစွန့်ဖက်ရေးမူဝါဒကလုံးမဖြစ်ပါဘူး။ဘာလို့လဲဆိုတော့အဖွဲ့ဝင်နိုင်ငံတခုမှဖြစ်နေတာတွေကအာဆီယံအတိုင်းအဝန်းတစ်ခုလုံးရဲ့စူးစီးညီညွတ်မှုနဲ့ဂုဏ်သိက္ခာပေါ်မှာထိခိုက်လာတဲ့အတွက်ဖြည့်ရှင်းပေးဖို့တောင်းဆိုလိုပါတယ်။ဒါကြောင့်မို့အာဆီယံတစ်ခုလုံးအကျိုးအတွက်တခြားအာဆီယံ၉နိုင်ငံခေါင်းဆောင်တွေအနေနဲ့မြန်မာစစ်အုပ်စုကိုအလေးနဲ့ထားလိုက်နာလှုပ်ဆောင်ရေးတိုက်တွန်းဖို့တောင်းဆိုလာတာပါ။နောက်တစ်ချက်ကမြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာကတခြားနိုင်ငံတွေကိုပါဖိတ်ဆင်လာပါတယ်။အထူးသဖြင့်ထိုင်းနိုင်ငံပေါ်မှာပါ။နောက်မလေးရှားကလည်းဒုစုံတရာရိုက်ခတ်မှုရှိပါတယ်။ဒုက္ခသည်ကိစ္စ၊နောက်ငယ်ဆက်ဖြတ်ရာဇဝတ်မှုတွေ၊ COVID-19 လိုမျိုးရောဂါကိစ္စတွေပါ
။ဟုတ်ကဲ့ခွန်ကစင်အဲ့ဒီတော့ထိုင်းနေနဲ့ရောဘယ်လိုလုပ်ဖို့ကိုအကြံပြုချင်ပါလဲ
Thailand should have taken the leadership because it is the most affected country
ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံပြဿနာအကျိုးဆက်ကိုအများဆုံးခါတဲ့နိုင်ငံဖြစ်လို့အာဆီယံမှာဥဆောင်တိုက်တွန်းတင်ပါတယ်ဒါနဲ့အခုကထိုင်းစိုးရွားကိုအားကိုးလို့မရတော့ဖြစ်နေပါတယ်ထိုင်းရဲ့ခေါင်းဆောင်မှုကင်းမဲ့နေတာအတွက်အထူးစိတ်ပျက်ရှက်နေပါတယ်မြန်မာနိုင်ငံအတွက်မိတ်ဆွေနိုင်ငံမပြီးတာနိုင်လို့ပါနောက်ထိုင်းရဲ့ဥဆောင်မှုရှိလို့ရှိရင်အာဆီယံကလည်းတတိတဝေးတဲ့တိတ်လို့လို့မရှိပါလဲအတွေ့အကြုံရှိထားပါတယ်အခုဖြစ်တင်တာကအထူးတန်ဖတ်နေစာအာဆီယံနိုင်ငံတွေကြီးတွေပေါင်းပြီးတော့အာဆီယံနဲ့ကုလသမဂ္ဂပြည်ညာစာရီလိုက်နာဖို့ဒီမိုကရေစီကိုပြန်သွားဖို့မြန်မာစစ်အုပ်စုအပေါ်မှာဝိုင်းပြီးတော့ဖိအားပေးကြဖို့ပါ
ဟုတ်ကဲ့ဒီညမှာအခုထိုင်းကဥဆောင်မလုပ်တာကပြည်နာပင်ခေါင်းဆောင်ချင်းဖြစ်နေလို့လား
I think it doesn't matter whether we have a democratic or military government or
ထိုင်းနိုင်ငံမှာစစ်အုပ်စုဖြစ်စီဒီမိုကရေစီပဲဖြစ်ဖြစ်ဒီမိုကရေစီတဝက်တဝက်အစိုးရပဲဖြစ်ဖြစ်အခုလိုမဥဆောင်တာနဲ့မဆိုင်ပါဘူးဒါကအာဆီယံတစ်ခုလုံးကောင်းကျိုးအတွက်ပါအဓိကကတော့ခေါင်းဆောင်သူရဲ့ဥဆောင်မှုပါဘိုချိုကြီးဟောင်းပရယူအနေနဲ့အာနာသိန်းခေါင်းဆောင်ဆိုတဲ့ဒီမိုကရေစီအပြည့်ခေါင်းဆောင်မဟုတ်ပေမဲ့သဇုံတရားဖွဲ့စည်းပုံနဲ့တက်လာတဲ့ဝန်ကြီးချုပ်ဖြစ်လာတာမို့လို့စစ်တပ်ကြောင့်ဒီမိုကရေစီနဲ့လူ့ခွင့်ငြင်းပယ်ခံရတဲ့မြန်မာပြည်သူတွေအတွက်စဉ်းစားရပ်တည်ပြီးတော့လုပ်ပေးတင်ပါတယ်။မြန်မာစစ်ကောင်းဆောင်နဲ့ရင်းနှီးကျဲမှုတစ်ခုရဲ့အတွက်မရပ်တည်ပေးတင်တော့ပါဘူး
။ဟုတ်ကဲ့ကျေးဇူးများကျေးဇူးများခေါင်းဆောင်ဆက်ဆက်ခင်ဗျာ။